Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ကနေ2022 August 20ရက်စနေနေ့ညပိုင်း View မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:20နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညအတွက်စီစဉ်နေကိုကျွန်မအီတန်စင်ကတာဝန်တင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မျိုးတပါဒီမနက်ခင်းသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပေးမှာပါရုရှားသိမ်းထားတဲ့နျူကလ িয়ার ဆက်ရုံကိုကုလသမဂ္ဂစစ်ဆေးခွင့်ပေးဖို့အတွက်ပြင်သစ်ရဲ့တောင်းဆိုချက်ကိုသမ္မတပူတင်ကပြန်ပြီးစဉ်းစားနေပါပြီ။ယူကရိန်းကနေတင်ပို့တဲ့ကောက်နှံတင်တင်ပေါ်စစ်ဆေးမှုကိုကုလသမဂ္ဂတွင်းမှုချုပ်ကိုယ်တိုင်တွားရောက်စစ်ဆေးနေပါတယ်။အင်ဒိုနီးရှားမှာတော့မြောက်ကျောက်ယောဂကူးစက်သူကိုစတွေ့လာပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမတ်တီအတန်စင်
။ဟုတ်ကဲ့ပါရှင်။အခုလိုထိတ်တန့်ရောက်သတင်းတွေနဲ့အတူစနေနေ့ညမှာတောထရှင်တွေနားဆင်ရမယ့်အတန်လွင့်စီစဉ်နေတယ်မှာဆိုရင်တော့တို့အတန်စီစဉ်မှာ
ဒါဆိုထားကြည့်ရတော့ဒီရွေရမယူရလေးချိန်ပြီးတော့တို့ဒီအရင်စိတ်ကြီးကိုဝင်ပါဆိုလို့ဝင်ပါရေးရရှိတဲ့စိတ်သက်တည်ဝင်အောင်လို့ကိုကကြောင်းအောင်တော့ထားကြည့်နေကြတာအမှန်ရှိတဲ့အတိုင်းပြောတာလေ
ပညာသင်ကြားဖို့ခက်ခဲနေတဲ့ကျူးကျော်ရက်ကွက်ကကလေးတွေအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စနေညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းတပတ်တွင်းထိတဲ့ရောက်မြန်မာသတင်းနဲ့တပတ်တွင်းနိုင်ငံတကာသတင်းစတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကတင်ဆက်ပေးပါမယ်ရှင
်။ရုရှားသိမ်းပိုက်ထားတဲ့ဥရောပတိုင်းရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပစ်ဆိုင်ရာဇပိုရီရှားကို IAEA နိုင်ငံတကာအနုမြေစွန့်ရင်အေဂျင်စီစစ်ဆေးမှုတွေဝင်ပြီးစစ်ဆေးခွင့်ပေးဖို့အတွက်ပြင်သစ်ကတောင်းဆိုထားတာကိုအခုရုရှားသမ္မတဗလာဒီမီယာပူတင်ကပြန်ပြီးစဉ်းစားမယ်လို့ပြောကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေမှာပြောပါတယ်ဇပိုရီရှားနျူကလ িয়ার ဆိုင်ရာတဝက်ပြစ်ခတ်မှုတွေကနေ1986တုန်းကချာနိုဘိုနျူကလ িয়ার အစိတ်အပိုင်းအန္တရာယ်ကြုံခဲ့ရတာတဲ့အဆမတန်ဆိုးရတဲ့ဘေးကျုံးအမှောက်ကိုဥရောပတလွန်မှာစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ IAEA ကဝင်ရောက်စစ်ဆေးမှာကိုယူကရိန်းကရုရှားကပါထောက်ခံပံ့ပိုးကြောင်းပြတာတဲ့အခုကြေညာချက်ကိုကြိုဆိုတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့တောက်တန်နဲ့ပြောတဲ့နေ့စဉ်မိန့်ခွန်းမှာဒီဇပိုရီရှားဆိုင်ရုံကိုတွားရောက်မဲ့ကိစ္စအတွက်ယူကရိန်းတန်တမန်တွေမိတ်ဆွေတွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့အတူ IAEA ကအသေးစိတ်စီစဉ်နေတယ်ဆိုပြောပြီးတော့ပါဝင်သူအားလုံးကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အမှုရောင်ကြီးအန်ဒီနဲ့ပတ်သက်ပြီးတော့ရုရှားဘက်ကနေဆက်ပြီးချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့ဒီနေ့မှာဥရောပနိုင်ငံတွေအတွက်မကြုံစဘူးဝမ်းနည်းစရာတွေကြုံတွေ့နိုင်ရတယ်လို့သတိပေးထားပါတယ်။
တူရကီနိုင်ငံမှာရောက်နေတဲ့ဒီယူကရိန်းကောက်နှံတင်တင်မောတစင်းကိုတာဝန်ရှိသူတွေစစ်ဆေးတာကိုကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းဒီကနေ့သွားပြီးတော့လေ့လာခဲ့ပါတယ်။ယူကရိန်းကောက်နှံတွေကိုလေ့လာတာကာလအတွင်းမှာတင်ပို့ဖို့ယူကရိန်းနဲ့ရုရှားကြားဇူလိုင်လမှာသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်ပင်လယ်နဲ့ထဲကအော်ဒေဆာစိတ်ကမ်းအပါအဝင်တခြားယူကရိန်းစိတ်ကမ်းတွေကလည်းတင်မောစုစုပေါင်း25စီးထွက်ခွာသွားခဲ့ပြီလို့အတွင်းမှုချုပ်ကတောက်ကြနေကပြောကြားခဲ့ပါတယ်။အဲ့ဒီတင်မောတွေပေါ်မှာဂျုံပြောင်းနေကြစီပေးပုတ်ပဲစားတဲ့ယူကရိန်းလေယာထွက်ကုန်တန်ချိန်စုစုပေါင်း6သိန်းကျော်တည်ဆောင်သွားနိုင်ခဲ့တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောပါတယ်။ Mr. Guterres ဟာကြာသပတေးနေ့ကယူကရိန်းနိုင်ငံမှာသမ္မတ Volodymyr Zelensky, Turkey သမ္မတ Recep Tayyip Erdogan တို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ထပ်ကောက်နှံတွေတင်ပို့နိုင်ရေးဆွေးနွေးခဲ့ပါတယ်။တောက်ချာနေတုန်းကလည်း Odisha စိတ်ကမ်းကိုတွားရောက်ခဲ့ပါတယ်။တချိန်တည်းမှာပဲငတ်မော့မှုကြုံနေကြတဲ့နိုင်ငံတွေကိုပေးပို့ဖို့အတွက်ယူကရိန်းကနေကောက်နှံမက်ထရိတ်တန်ချိန်သသိန်းခွဲအမေရိကန်ပြည်ထောင်စုကဝယ်ယူမှာဖြစ်တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အကြီးအကဲက AP သတင်းကိုပြောပါရယ်။လာမယ့်သတင်းပတ်ဒီအတွင်းယူကရိန်းစိတ်ကမ်းတွေကနေထွက်လာမယ့်တင်မောတွေပေါ်ကကောက်နှံတွေကိုဝယ်ယူမှာဖြစ်တယ်လို့ WFP အကြီးအကဲ David Beasley ကပြောပါရယ်။အဲ့ဒီကောက်နှံတွေကိုဘယ်နိုင်ငံတွေစီကိုပို့ပေးမှာလဲဆိုတာကိုတော့အခိုက်အမာမပြောနိုင်သေးဘူးလို့လည်းသူကပြောပါရယ်။မိုးခေါင်ရေရှားမှုပြဿနာကြီးကြုံနေတဲ့အာဖရိကတိုက်အရှေ့ပိုင်းမြေပုံမှာဥချိုလိုဖြစ်နေတဲ့ဒေသတွေစီလောလောဆယ် WFP ကတင်ပို့ထားတဲ့စားရည်ရိခါရီဓာတ်ကိုအမေရိကန်ကဝယ်မယ်ဆိုတဲ့ကောက်နှံပမာဏဟာ6ဆလောက်ပိုများပါရဲ့ရှင်
visa kan tak mula pihak berada Taliban yang si setahunku visa tetan tu biar tu. Kalau tak makan langsung kongsi mata bodoh ni jangan ya berpihak ni barai. Di visa tetan kalau tak jangan ni ada kau yang cuma kongsi dua berpihak barai. Tiup ni Rusia juga di setahun tu kira visa tetan setahun lula ni lah pihak di. Anak orang yang negara Afghanistan mah mewah mewah ya bangun tiang pipu ni. Taliban ni kat di pihak tu lo pihak alam bawah ni suatu dia pihak bodoh cekuan ni lah gua. Tetan tu ego lama kan jawab. American mereka supaya tetap senjata buat ni lah ni leh di Cheng Pebu dia punya Rusia juga tangsu tabar eh Afghanistan ni kan gua lesi out ni leh Taliban ni dekat derasin laut tu, kuna tamakaga amii mesin topian tarap tu di dah kita kan tamun itu pasai mu tenchau dana leh ni jangan kau pegi dari bawah mana, tapi mac Afghanistan piala tinggi ni 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 tu sunyi mulai mac bawah bot tu Taliban jahsi tercut tu kita kan tamun itu lor pihak berada leh cepat eh. Russia ni ngam mah tahu biar tarik online internet saya ubri cepat mune. Nengah jah IT company ngaku go yeyu melu Russia satu ayat saya anak bayi ngah pujah ke barai. TikTok, Telegram, Zoom, Discord ne, Pinterest company ngaku go yeyu mah pihde lo. Tadi ni pihnya ne satu ayat anak bayi apa ke barai. Ubri cepat dia lo pujah tarik online boga popya cedui go. Eri website dia mah pihsha lay be. Anak bayi pihsha lighting ati online boga pihde lo tahu biar jah mah pujah barai. Online boga mah cedui cepat pihde search engine ni alu anine. Russia asuya tamat tarik cedui soye. Russia ubri go cepat ni resurrect sarang go popya bo lu apa barai. Yeyu kan ngah re company ribaga ro. Tazau dia tahu biar jah mesir ribabu. Russia ye tadi ni pihnya ne satu ayat anak bayi apa ke barai. Eri company
view American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကြောင့်ရုရှားရဲ့ထွက်ကုန်တွေကိုအနောက်နိုင်ငံတွေကမဝယ်ဘဲပစ်ပယ်ထားချိန်မှာတရုတ်ကရုရှားရဲ့ကြောင်မီးသွေးတွေကိုမနှစ်ကတည်းက14ရာခိုင်နှုန်းတိုးပြီးလျှော့ဈေးနဲ့ဝယ်ယူခဲ့ပါတယ်။ဒါဟာ9နှစ်လောက်တည်းအမြင့်ဆုံးတင်သွင်းမှုလည်းဖြစ်ပါတယ်။ဒီနှစ်ဇွန်လထဲမှာရုရှားစီကကြောင်မီးသွေးတန်ချိန်6တန်းကျော်တိတိုးမြင့်တင်သွင်းလာတာဖြစ်ပြီးပြီးခဲ့တဲ့လတုန်းကတော့တန်ချိန်9တန်းခွဲလောက်ဝယ်ယူခဲ့တယ်လို့ GACC တရုတ်ဆွေအောက်ခွန်ဌာနဆင်းရဲမှာစနေနေ့ဖော်ပြပါတယ်။ဤဥရောပသမဂ္ဂရဲ့ရုရှားစီကကြောင်မီးသွေးတင်ပို့မှုရပ်ဆိုင်းဖို့မလုပ်ခင်ကတည်းကအနောက်နိုင်ငံတွေကရုရှားစီကကုန်တွေကိုမဝယ်ဘဲရှောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ရုရှားနဲ့ရုရှားကတရုတ်နဲ့အိန္ဒိယကိုဈေးအကြီးအကျယ်လျှော့ပြီးရောင်းလာတာပါ။အရင်တည်းကတင်သွင်းနေကြအော်စတြေးလျကြောင်မီးသွေးကတန်တန်းကိုဒေါ်လာ210ကျော်ပေးနေရချိန်မှာရုရှားက150လောက်နဲ့ရောင်းချခဲ့တာလည်းဖြစ်ပါတယ်။တရုတ်ကုန်တွေတချို့ကတော့ရုရှားစီကကြောင်မီးသွေးပို့ပြီးဝယ်နိုင်မယ်လို့မျှော်လင့်နေကြတာဖြစ်ပြီးဒါဟာဆောင်းရာသီမှာတရုတ်နိုင်ငံမြောက်ပိုင်းအတွက်လိုအပ်တာကြောင့်တိုးလောင်းထားနိုင်မှုဖြစ်ပါတယ်။တရုတ်ကကြောင်မီးသွေးကိုအင်ဒိုနီးရှားစီကဝယ်ယူတာပါဝေရာဖြစ်ပြီးတော့အင်ဒိုနီးရှားကြောင်မီးသွေးကဈေးသိမ့်မကြည့်ပေမဲ့အရေးသွေးတော့သိမ့်မကောင်းပါဘူးအခုချိန်မှာတော့အင်ဒိုနီးရှားကတင်သွင်းမှုကိုမနစ်ကတဲ့ရာခိုင်နှုန်း40လျှော့တယ်လို့ဩစတြေးလျစီကတော့လုံးဝမဝယ်တော့ဘူးလို့အောက်ခွန်ဆင်းမှာဖော်ပြပါတယ
်ဂျပန်နိုင်ငံအနောက်တောင်ဘက်ကမ်းလွန်မှာဓာတုပစ္စည်းတင်သင်္ဘောကကုန်တင်သင်္ဘောတစ်စင်းကိုဝင်တိုက်ခဲ့ပါတယ်ဒီနေ့စနေနေ့အစောပိုင်းကဝါကာယာမာနယ်ရဲ့ကမ်းလွန်နှစ်မိုင်လောက်မှာသင်္ဘောနှစ်စီးတိုက်ခဲ့တာဖြစ်ပြီးတော့သင်္ဘောသားတဦးတယောက်မှထိခိုက်မှုတော့မရှိခဲ့ပါဘူး။သင်္ဘောတိုက်မှုကိုဂျပန်ကမ်းရိုးတန်းဆောင်တာဝန်ရှိသူတွေစုံစမ်းနေပါတယ်။သင်္ဘောတိုက်တဲ့နေရာကိုရေငုပ်သမားတွေကိုဆေးလွတ်ထားပြီးတော့ဘာကြောင့်တိုက်ရတယ်လဲဆိုတာကိုသိနိုင်ဖို့အတွက်ကိုလည်းသင်္ဘောသွားလာတဲ့ GPS မှတ်တမ်းတွေကိုပြန်ကြည့်ပြီးစုံစမ်းနေကြပါတယ်။ဓာတုပစ္စည်းတင်သင်္ဘောကရုတ်တရက်ကြီးသူတို့သင်္ဘောရှိရာကိုရောက်လာတာလို့ကုန်တင်သင်္ဘောပေါ်မှာပါတဲ့တရုတ်သင်္ဘောသားတွေကပြောကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာသင်္ဘောနှစ်စီးလုံးချောက်ချခဲ့ကြတာဖြစ်ပါတယ်။ကူရှိမိုတိုကန်ယိုဇန်ဒန်းဆောင်တာဝန်ရှိသူတယောက်ရဲ့အပြောကို AP သတင်းမှာဖော်ပြပါရယ်ကုန်တင်သင်္ဘောကနေပြီးတော့ရေနံစီတချို့ရိုးစိမ့်ထွက်ခဲ့ပြီးအစာပိုင်းမှာသင်္ဘောနေခဲ့ပေမဲ့လည်းအချိန်မီဆဲယူနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်သင်္ဘောနှစ်စီးတိုက်ချိန်မှာဓာတုပစ္စည်းတင်သင်္ဘောပေါ်မှာတော့ဘာဓာတုပစ္စည်းမှရှိမနေပါဘူးဂျပန်ဓာတုပစ္စည်းတင်ဒီသင်္ဘောရုရှိမာရုပေါ်မှာသင်္ဘောသား6ယောက်ပါပြီးတော့ဘလီစ်နိုင်ငံမှာမှတ်ပုံတင်ထားတဲ့ရှင်ဟိုင်း99ကုန်တင်သင်္ဘောပေါ်မှာတော့သင်္ဘောသား14ယောက်ပါပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာတော့ပထမဆုံးမြောက်ကျောက်ယောဂအကူးဆက်ခံရသူကိုတွေ့ရတယ်လို့အင်ဒိုနီးရှားချမ်းမာရေးဝန်ကြီးဌာနကစနေနေ့မှာကြေညာပါတယ်။ အိန္ဒိယစင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့လတည်းစတင်ကူးစက်မှုတွေ့ရတယ်လို့ဩဂုတ်လ9ရက်နေ့အထိဆိုအတည်ပြုလူနာက15ဦးရှိနေပါပြီ။အရှေ့တောင်အာရှနိုင်ငံတွေထဲမှာဆိုရင်ဖိလစ်ပိုင်နဲ့ထိုင်းတွေမှာမြောက်ကျောက်ဖြစ်ပွားတဲ့အတည်ပြုလူနာတွေရှိပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြောက်ကျောက်ယောဂါဖြစ်ပွားသူကမ္ဘာတစ်လောမှာတွေ့လာရတယ်လို့အတည်ပြုလူနာပေါင်း4000ကျော်နဲ့တည်ဆုံးသူတွေပါရှိလာတာကြောင့်ကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာတလုံးနိုင်ငံပေါင်း80ကျော်မှာဒီယောဂါကူးစက်မှုရှိနေတာဖြစ်ပြီးအရင်ကဖြစ်ပွားလို့မရှိတဲ့နိုင်ငံတွေမှာပါတွေ့လာနေရတာကြောင့်ဒီယောဂါကြောင့်တည်ဆုံးမှုတွေပါရှိလာတာဖြစ်ပါတယ်။အောက်တိုဘာ17ရက်နေ့အထိဆိုအမေရိကန်နိုင်ငံမှာဒီယောဂါကူးစက်ခံရသူက13000ကျော်ရှိနေပြီးယောဂါဖြစ်ပွားတဲ့နိုင်ငံတွေထဲမှာကနေဒါ၊ဂျာမနီ၊အီတလီ၊နယ်သာလန်၊တရုတ်၊ဂျပန်၊ဩစတြေးလျနဲ့တောင်ကိုရီးယားနိုင်ငံတွေလည်းပါပါတယ်။အိန္ဒိယ၊စပိန်နဲ့ဘရာဇီးမှာတော့တည်ဆုံးသူတွေပါရှိနေတာပါ။
ဆိုမာလီယာနိုင်ငံမော်ဂါဒီရှူမြို့တော်ကဟိုတယ်တစ်ခုတိုက်ခိုက်ခံရမှုအတွင်း12ယောက်ထပ်မင်းသေဆုံးပြီးတော့12ယောက်ကျော်ဒဏ်ရာရခဲ့ပါတယ်။တောက်ချာနေညပိုင်းလုံးကဟိုင်ယက်ဟိုတယ်နားမှာပောက်ကွဲမှု2ခု3ခုဖြစ်တဲ့အတန်တွေကြားရတယ်လို့ကိုရိုင်းကြားသူတွေက VOA ဆိုမာလီဌာနကိုပြောပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့ကားတစ်စီးဟိုတယ်နားကိုဝင်တိုက်ခဲ့ပြီးတော့နောက်တစ်စီးကဟိုတယ်ဂိတ်တကားကိုဝင်တိုက်ခဲ့တယ်လို့ရဲအရာရှိတယောက်ရဲ့အပြောကို Reuters သတင်းမှာဖော်ပြပါတယ်။ဟိုတယ်ထဲစီးနင်းခဲ့တဲ့တနက်သမားတွေကိုရဲတွေကရှင်းလင်းဖို့စ조사နေတာနဲ့အတူစနေနေ့မနက်ပိုင်းအထိတနက်တန်တွေလည်းကြားနေရတယ်လို့ AP သတင်းကဖော်ပြပါတယ်။ပောက်ကွဲမှုတွေကိုသူတို့လုပ်တာလို့အစ္စလာမ်စစ်သွေးကြွအယ်ရှာဘတ်အဖွဲ့ကပြောပါတယ်။ဟိုတယ်ထဲမှာရှိနေတဲ့အစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပြီးတော့သူတို့ရဲ့အဖွဲ့ကထုတ်ပြန်ချက်မှာပြောထားပါတယ်။ဆိုမာလီနိုင်ငံမှာလွန်ခဲ့တဲ့15နှစ်လောက်တည်းကတပုံထနေတဲ့ Al-Shabaab အဖွဲ့ကကော်ဖီဆိုင်တွေဟိုတယ်တွေကိုပိတ်မတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။မြို့တော်တွေကနောက်ထပ်နေရာတစ်ခုမှာလည်းလက်နက်ကြီးနဲ့တိုက်ခိုက်မှုကြောင့်၄ယောက်သေဆုံးပြီးတော့10ယောက်လောက်ဒဏ်ရာရခဲ့တယ်လို့လုံခြုံရေးအတိုင်းအဝိုင်းက VOA ကိုပြောပါတယ်ရှင
်။စနေနေ့ညရဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆူမြတ်မွန်တို့ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညတိုင်းမှာတင်ဆက်ပေးနေကြအစီအစဉ်တွေကိုမတင်ဆက်ခင်မှာနိုင်ငံတကာသတင်းတွေကိုပြောပြပေးစီမှာလေ။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရရှိဖို့ဥရောပသမဂ္ဂညှိနှိုင်းသူတွေကနောက်ဆုံးလို့ပြောလို့ရတဲ့အဆိုပြုချက်တစ်ရက်ကိုတင်ပြထားပြီးတော့အီရန်တုံ့ပြန်မှုကိုအမေရိကန်နဲ့ EU တို့ကလေးလာနေကြပါသေးတယ်။အမေရိကန်နဲ့အီရန်တို့ဆွေးနွေးနေခဲ့ကြတာက16လကြာခဲ့ပြီဖြစ်ပါသေးတယ်။ VOA အကြီးတန်းသတင်းတော်စင်နီစင်ပေးပို့တဲ့သတင်းလွှာကိုဦးတင်မောင်တန်းပြောပြပေးပါမယ်ရှင်
။နျူကလ িয়ার သဘောတူညီချက်ရရှိဖို့ဥရောပသမဂ္ဂစိတ်ဆက်ညှိနှိုင်းသူတွေရဲ့အဆိုပြုချက်အပေါ်မှာအီရန်ကစားနဲ့တုံ့ပြန်လိုက်ပါတယ်။အဒီတုံပြန်ချက်ကိုယောပမိတ်ဖက်နိုင်ငံတွေနဲ့အတူလေ့လာနေပါတယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရကပြောပါတယ်။အီရန်နဲ့အမေရိကန်တို့ဟာလွန်ခဲ့တဲ့16လအတွင်းသွယ်ဝိုက်ဆွေးနွေးနေခဲ့ကြတာပါ။ကြေကြေပြန့်ပြန့်ပူးတွဲဆောင်ရွက်ရန်စီမံကိန်းလို့အတိတ်ပဲရနိုင်တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက် JCPOA ရှိတာကမရှိတာထက်ပိုပြီးကောင်းကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကအခုလိုပြောပါတယ်။
We look at this through the lens not of politics but of national security.
အမျိုးသားလုံခြုံရေးအမြင်နဲ့ဒါကိုကျွန်တော်တို့ကြည့်ကြပါတယ်။သဘောတူညီချက်အတိုင်းအရင်လိုပြန်သွားကြတာကအကောင်းဆုံးဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုအမြဲပေါင်းခတ်ထားပြီးတစ်ခါထပ်စစ်ဆေးနိုင်ဖို့ဒါဟာအထူးရောက်ဆုံးနည်းလမ်းပါ။
2015တုန်းကရခဲ့တဲ့သဘောတူညီချက်အတိုင်းလုပ်ခဲ့ပြီးမြဲအဒီတုန်းကသမ္မတဒေါ်နယ်ထရန့်က2018ခုနှစ်မှာသဘောတူညီချက်ကိုရုပ်သိမ်းခဲ့ပြီးအီရန်ပေါ်ပိတ်ဆို့အရေးယူခဲ့ပါတယ်။ငင်းရတဲ့ရွေချက်တွေအတွက်လို့ဆိုပြီးအီရန်ကလည်းနျူကလ িয়ার အစီအစဉ်ကိုပြန်လုပ်လာပါတယ်။ဒါပေမဲ့အီရန်ရဲ့2022ခုနှစ်နျူကလ িয়ার အစီအစဉ်ဟာ2015တုန်းကနဲ့အလို့ကိုခြားနားသွားခဲ့ပြီလို့အပြည်ပြည်ဆိုင်ရာအနုမြူစွမ်းရည်အေဂျင်စီ IAEA ရဲ့ညွှန်ကြားမှုချုပ်ရာဖဲလ်မာရီယာနိုဂရော့စီကပြောပါတယ်
And I think everybody recognizes that starting with the Iranians who are saying that they are making strides and
လူတိုင်းကဒါကိုသိကြပါတယ်သူတို့စူးစမ်းခဲ့ပြီးအန်အော်လောက်အောင်တိုးတက်မှုတွေရရှိခဲ့တယ်လို့အီရန်ကပြောပါတယ်သူနျူကလ িয়ার အစီအစဉ်တွေကအလွန်ကိုမြန်မြန်ဆန်ဆန်သွားနေပါတယ်ရှေ့ကိုရောက်ရုံမကဘေးကိုပါချက်တာပါစီမံချက်ရောလုံနိုင်စွမ်းရည်ပါတက်လာတာဟုတ
် Washington DC ရှိ Middle East Institute အဖွဲ့ညွှန်ကြားရေးမှူး Alex Van Tenkoer VOA ကိုအခုလိုပြောပါတယ်
that this is probably the most optimistic
မနေ့ April မှာပြန်ဆက်ကြတဲ့အီရန်အရာရှိတွေစီကနေကြားရတဲ့အကောင်းမြင်ဆုံးလေးတယ်မှာပဲ2021မှာဖြစ်ခဲ့တဲ့ဆွေးနွေးပွဲအကြိမ်ပေါင်းကလေးလာသူတွေခြေရာကောက်ဖို့ခက်လောက်အောင်တော့များလွန်းပါတယ်
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆိုးကျိုးကြောင့် And
it's the opportunity to sell more oil right now because of
the
Iran's economy is in trouble.
The Biden administration needs to ensure
the Zagan Apansi can American Dine Luan, Biden Suyaga Lopo Lubare, the appearment American Niha, Mahomaha Sosue Kanya, Suyare Tinima Nita Niabio, Gucide Durine Queni Niaraba.
American ပြည်တော်စုနဲ့အကျဉ်းသားလဲလှယ်ဖို့ပြင်ဆင်ထားကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကိုကိုးကားပြီးအီရန်မီဒီယာတွေကဗိုလ်ဒူးနေကတင်ပြထားကြပါတယ်ခင်ဗျာ။ဒီဝန်ယူကလီးယားအရေးဆိုင်ရာသတင်းဆောင်မကိုဦးတင်မောင်တန်တင်ဆက်ပေးကြတာဖြစ်ပါတယ်။ဗီအိုအမေရိကန်အသံရဲ့မြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်အောင်စုပြီးတော့ဝါရှင်တန်ဒီစီကနေအခုတိုက်ရိုက်ထု Yangon Murema, Dia Wimhope Penny, Jujo, a Pinny Tiny Jadwe Pipadi, Eddie Mida Sudia Kaliri, Pinyamate Nanjaro, a Chinigo, do then see the Martin set Tabarishi.
Hello, Tati Goma, Roma, I do me out. You may have to be good, no people, Roma, I do me out.
ကိုမြေတရားကလည်းမတက်ချင်းနေတာမတက်ပါဘူးဖြစ်နေတယ်။သူကတမန်ဆေးရမှာသူကလေးခွင့်နေရတယ်။ထားချင်အောင်မှလည်းမရောက်တော့ကလုံးထားမှာမှန်တာအကြီးမားဆိုလို့ဖြစ်ရင်အခုကြောင်းမတက်နိုင်လို့နိုင်မတော့လို့နေရတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ ကျူးကျော်လို့ခေါ်တဲ့ရန်ကုန်မြို့ကတရားမွေနေထိုင်တဲ့သူတွေကိုလူ့ဖွဲ့စည်းကနေဖယ်ခံထားရတာတော်တော်ကြပါပြီ။အာဏာသိမ်းလိုက်ကလေးကသူတို့ထဲကအများစုဟာအလုံမရှိကြတော့သလိုနေအိမ်တွေကလည်းအတင်းတမဖယ်ရှားခံခဲ့ရပါတယ်။ဒါကြောင့်သူတို့ကလေးတွေပညာသင်ကြားနိုင်ဖို့အကြောင်းမပေါ်နိုင်ကြတော့ပါဘူး။ဒီဆောင်မှာကိုဖရန်တီးယားမြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
မူများတဲ့ကာလာဆွန်လာနေရက်တွင်မှာရန်ကုန်မှာနေတိုင်းလို့လို့ရွာနေတဲ့မိုးကြောင့်တမျိုးလုံးမိပါလမ်းတွေပိတ်နေတတ်ပါတယ်။ဒီလိုရာသီဥတုမျိုးဆိုရင်မတည်နေအတွက်တော့လောက်ကင်မကောင်းလို့စိတ်ညစ်ရတဲ့နေ့တွေပါပဲ။သူ့လောက်ကရက်တကလှည့်ပြီးတန်တူတန်စားနဲ့ပလတ်စတစ်ပစ္စည်းကောက်တဲ့ပလုံကောက်သူဖြစ်တာကြောင့်ငွေရသည်ကာလာတွေကပစ္စည်းကောက်ရနေပြီးဝင်ဝင်နေပါပါတယ်။အခုကရာသီချင်းကြီးကမကော တုံတွင်းရတယ်နှစ်ဦးဖက်စားတော့900လောက်မှနှစ်ဦးလောက်ဖက်စားတော့တစ်ထောင်လောက်မှကျွန်တော်တစ်ထောင်လောက်မှညပြီးတော့စားလို့မရဘူးဖြစ်နေလို့ဆံလောက်ပဲရတယ်ဆံလေးလုံးတော့တစ်ထောင်ဖြစ်နေ
မတ်တင်တင်တို့မိသားစု9ယောက်က ARV တိုင်းရဲ့တောရတစ်ခုဘက်ကနေရန်ကုန်ကိုရွှေ့ပြောင်းအခြေချနေထိုင်လာတာနှစ်အနည်းငယ်ကြာပါပြီလှန်တရာမြို့နယ်အတွင်းကရန်ကုန်ပသိမ်ကားလမ်းမကြီးရဲ့ဘေးမှာတယ်လီထိုးပြီးအခြေချနေထိုင်ကြပါတယ်ဒီလိုရွှေ့ပြောင်းမှုကလည်းသူ့မိသားစုအတွက်အတော်လေးခက်ခဲခဲ့ပါတယ်ရန်ကုန်ရောက်ပြီးကလေးကစာဝတ်နေရေးအတွက်အကျိုးတွေနဲ့ပတ်ချလဲရုန်းကန်နေရတဲ့ဘဝမှာမတည်နေအတွက်နောက်ထပ်ပူပန်စရာတစ်ခုလည်းရှိနေပါတယ်ကြောင်နာထားတာ3နှစ်ခန့်ရှိပြီဖြစ်တဲ့အသက်73နှစ်အရွယ်သားဖြစ်သူကအခုတလောမှာကြောင်းပြန်တက်ချင်နေဆိုတာမျိုးပြောလာပါတယ်မြန်မာနိုင်ငံရဲ့ပညာရေးကအခမဲ့ပညာရေးစနစ်လို့ဆိုနေပေမဲ့လိုအပ်တဲ့ထောက်ပံ့မှုတွေမရှိတာကြောင့်မိဘတွေအနေနဲ့ကျောင်းဝတ်စုံစာအုပ်စာရေးကိရိယာနဲ့ကျူရှင်ဘိုးတွေကိုကြားခံပေးနိုင်မှုလိုပါသေးတယ်တနည်းမှာထောင်ကနန်းလောက်သာဝင်ငွေရှိတဲ့မိသားစုအတွက်တော့ဒီအရာတွေကလက်လန်းမမီနိုင်အောင်ဈေးကြီးလွန်းနေပါတယ်အခုတော့တပူပေါ်နှစ်ပူဆင့်ဆိုသလိုပဲမတင်တင်တို့မိသားစုနေထိုင်တဲ့ကျူးကျော်တဲလီကအော်တိုဘာလာတုန်းကစစ်ကောင်စီကအတင်းကျပ်ဖယ်ရှားဖျက်ဆီးလိုက်တဲ့နေအိမ်တွေထဲပါဝင်ခဲ့တာကြောင့်သူတို့မိသားစုအခြေအနေကပိုဆိုးသွားခဲ့ရပါပြီ
ဒီနှစ်ကညီမမထားနိုင်တော့ဘူးပုံစံမျိုးဖြစ်သွားတော့ပါမယ်ထားထားခြင်းတွေဒါပေထားခြင်းတွေဆိုတော့ဒီရွေတွေကမယူရဲလေးချိန်ပြီးတော့တို့ဒီအရင်စိတ်တွေကိုဝင်ပါဆိုလို့ဝင်ပါရရရှိရဲ့စိတ်သက်တွေဝင်အောင်လို့ကိုကတောင်းအောင်ထားခြင်းတွေကအမှန်ရှိတဲ့အတိုင်းပြောတာလေထားတော့ထားခြင်းတွေကိုမှဘလို့မှအားယူလို့မရဘူးဖြစ်လို့မင်းမင်းလက်သက်ပြီးကိုလည်းလုပ်ကြည့်တယ်ဘလို့မှအားယူလို့မရဘူးဖြစ်လို့
စစ်ကောင်စီကမနစ်ကအော်တိုဘာလာတုန်းကလိုင်လာယာမြို့နယ်အတွင်းမှာရှိတဲ့ကျူးကျော်နေအိမ်ထောင်ထဲချီကိုအင်အားသုံးဖြိုဖျက်ပစ်ခဲ့ပြီးအတင်းကျပ်နေရာဖယ်ရှားခိုင်းလို့ကျူးကျော်နေထိုင်သူအများအပြားအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အဲဒီနောက်ပိုင်းမှာသူတို့ရဲ့စာဝတ်နေရေးကြက်တဲမှုတွေကဆူဆူဝါဝါဖြစ်လာပါတယ်။သူတို့မပိုင်တဲ့မြေပေါ်မှာနေထိုင်ပြည်အောင်စောက်ထားတဲ့ဝါးတဲလေးတွေနဲ့အိမ်ဆောက်နေကြသူတွေကိုကျူးကျော်နေထိုင်သူတွေလို့သတ်မှတ်ကြပါတယ်။ပြီးခဲ့တဲ့နှစ်အာနာသိမ့်ပြီးကလေးကစည်ရဲမွေးတေမှုတော့မြင့်တက်လာပြီးမြို့ပြစည်ရဲမွေးတေမှုဟာတုံးစတိုးလာမယ်လို့ကမ္ဘာကူးလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကခန့်မှန်းထားပါတယ်။မြန်မာလူဦးရေ54သန်းရှိတဲ့အထက်ကထဝက်လောက်ကဒီစင်းရဲမွေးတေမှုတံကိုခန်းစားရလိမ့်မယ်လို့သတ်မှတ်လို့ရပါတယ်။စင်းရဲမွေးတေမှုတွေမြင့်တက်လာခြင်းကအသက်ရှင်ရည်တည်ဖို့ဝင်ဝင်မရှိတော့တာတစ်ခုနဲ့ဆက်ဆက်နေတာမဟုတ်ဘဲလူတွေရဲ့အာဟာရဓာတ်၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်။လှိုင်တရာကကျူးကျော်မိသားစုတွေကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူတူကတော့နေအိမ်တွေဖယ်ရှားခံခဲ့ရပြီးနောက်ကျူးကျော်မိသားစုတွေရဲ့နေစဉ်လက်ပတ်နေတဲ့ဘဝရည်တည်မှုတွေထိခိုက်ပျက်စီးခဲ့ရပြီးအများစုကနေစဉ်ဝင်ငွေမရှိသလောက်ဖြစ်သွားတယ်လို့သူကပြောပါတယ
်။လုံးတိုင်းမှာဝင်ငွေမရှိတော့ဘူး။စားဝတ်နေရေးအတွက်ကိုခက်ခဲသွားတယ်ပြီးတော့အပိုထွက်ငွေရှိလာတယ်ပေါ့သူတို့အတွက်နေစရာအတွက်ပတ်စံလိုလာတယ်။အဲ့တော့ကျတော့သူတို့ဘာဖြစ်လာမလဲဆိုလို့ရှိရင်ကျောင်းနေရမယ့်ကလေးတွေကိုကျောင်းမထားတော့ဘဲနဲ့အလုပ်သေးကိုသွင်းတာပေါ့။လိုင်းသားလူနေရာမျိုးရန်ကုန်လိုနေရာမျိုးမြို့ပြဆင်းရဲသားတွေတော်တော်များများကကလေးတွေကိုလှုပ်ခိုင်းမှုပဲတကယ်ကောင်းပြတာ
အခုကြုံနေရတဲ့အခြေအနေတွေကြောင့်လဲကျူးကျော်မိသားစုတွေကကလေးတွေကိုကြောင်းပို့နိုင်မှုပိုခက်ခဲသွားပြီလို့သူကစက်ပြောပါတယ
်ပညာရေးကိုဦးစားပေးတယ်ဆိုတော့ကျူးမိသားစုအင်တန်နဲတယ်စားရေးတောက်ရေးလည်းမပြေလဲနေထိုင်ရေးလည်းမပြေလဲကျမရဲ့ဘက်ကလည်းကောင်းစရာမရှိဘူးပေါ့အခုစစ်ကောင်စီဘက်ကတင်းကျပ်အားလုံးပြီးတော့အမြန်ဆုံးဖယ်ရှားလိုက်တဲ့ကိစ္စမှာမြို့ပြဆင်းရဲသားတွေကဓာတ်ရိုက်တော်တော်ဒုက္ခရောက်တယ်ပေါ့တော်တော်အခက်အခဲရှိပါရဲ့န
ော်မဆာဆာကအကြက်တဲတွေကိုရင်ဆိုင်နေရတဲ့ရန်ကုန်မြို့ပြကငွေကြေးချွတ်တဲ့တဲ့မိဘတူပါသူ့ရဲ့အိမ်ဟာလည်းမတင်တင်လိုပဲအော်တိုဘာလာတုန်းကစစ်ကောင်စီကအတင်းအဓမ္မဖယ်ရှားခိုင်းခဲ့တယ်ပါသွားခဲ့ပါတယ်မဆာဆာဟာအကြောင်းနဲ့အရွယ်ကလေးနှစ်ယောက်အပါဝင်ကလေးလေးယောက်မိခင်ဖြစ်ပါတယ်သူ့ကလေးတွေနဲ့အတူလုပ်ငန်းခွင်မတော်တဆမှုနဲ့လုံသိမ့်မလုံနိုင်တဲ့သူ့အမျိုးသားနဲ့အတူနေထိုင်ကြပါတယ်
ကိုယ်ကခန်းကားမိတာတော့9,800ပေးရတယ်။တနေ့ကောင်ညာသေးရင်ကတော့6,800လောက်ရှိတာပေါ့။နေ့တိုင်းဆိုရင်တော့အကုန်ဝယ်စားမိတာလားရေတမဲပဲဝယ်မတုံးရတော့တောက်ပြီးတော့ဝယ်တောက်ရတယ်မိုင်း။ကိုစုံရတနေ့ကောင်ကူက4,500ဆိုတာထန်ကုန်မှာ။အဲ့ဒါတော့အဲဒါကူရတယ်ကိုစုံရကူသမားတွေကကူတအားများနေတော့လေ
။မိသားစုအခြေအနေတွေကြောင့်ကျောင်းနေအရွယ်ဖြစ်တဲ့အသက်73နှစ်နဲ့9နှစ်အရွယ်ကလေးတွေကို3တန်းနဲ့တတန်းမှပညာရေးခဏရနာထားခဲ့ရပြီးအခုထိကျောင်းပြန်မထားနိုင်သေးဘူးလို့ဆိုပါတယ်။
ကိုမတရားကလည်းမတက်ချင်နေတာမတက်ပါဘူးဖြစ်နေ။ तू ကတမျက်ဈေးရောက်တော့ तू ခလေးထိနေရတယ်။ထားချင်တော့မှရနေအောင်တော့ကလုံးထားမှမမှတော့အကြီးမားဆိုလို့ဆိုချင်းအခုကြောင်းမတက်နိုင်လို့နိုင်မတော့လို့မရဘူး။ထားချင်တော့မတော့ကလုံးထားချင်တော့အစီမကြည့်တော့မထားရတာ
။ Synergy အဖွဲ့က2022ခုနှစ်မတ်လကကောက်ယူထားတဲ့မြို့ပြစီရင်တမ်းများနဲ့ပတ်သက်တဲ့နမူနာစစ်တမ်းမှာတော့လိုင်တရာမြို့နယ်အတွင်းကကျောင်းပညာရေးလက်လက်မမီတဲ့ကျွတ်ကျော်မိသားစုတွေဟာနေရာဒေသလိုက်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိရှိနေပါတယ်။ကျူးကျော်မိသားစုတွေမှာငွေကြေးခက်ခဲတွေအပြင်ကလေးတွေကိုကျောင်းရတဲ့အခါလိုအပ်တဲ့အိမ်ထောင်သူစီရင်လို့စာရွက်စာတမ်းတွေလည်းမရှိကြပါဘူး။ ARR မြို့ဝကျွန်းပေါ်ဒေသနဲ့နေတဲ့ရန်ကုန်အနောက်ပိုင်းကလှိုင်တရာမြို့နယ်မှာတရားမဝင်နေထိုင်တဲ့ကျူးကျော်နေသူတွေများစွာနေထိုင်လာတာတော်ကြာပါပြီ။2008ခုနှစ်နာကေမုံတန်းက ARR တိုင်းတွင်းကနေရာအတော်များများကိုမှွေနှောက်ဖျက်ဆီးခဲ့ပြီးတဲ့နောက်ဒေသခံအများစုဟာရန်ကုန်မြို့ပြင်ကနေရာတွေကိုရွှေ့ပြောင်းလာခဲ့ကြတာပါတချို့ကအလုတ်ကန်ရှာဖွေဖို့ရွှေ့လာကြသလိုစည်ရဲမွေးတေမှုမြင့်တက်လာတာတဘာဝဘေးအန္တရာယ်တွေနဲ့နေရာမရှိကြတာကြောင့်ရွှေ့ပြောင်းလာတာတွေလည်းရှိပါတယ်ကျူးကျော်မိသားစုတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတူက
အစားတော့ဘောပတ်စံမရှိတော့အကျူးဆိုတော့ဗျာအမရပတ်စံမရှိတော့ခလေးတွေသူတို့ပို့ဖို့တော့ကိုဘေးပတ်စံနဲ့ပို့မလဲဘောပို့လိုက်ပါပြီရဲ့ចောင်းထားတယ်ဆိုတော့သူများရဲ့ဒန်းလူဘောចောင်းရည်ဝက်ကမယ်ဗျာကလေးတွေမဟုတ်ဘူးရမယ်ဒါတွေကိုမလုပ်ပြနိုင်ဘူးသူတို့စားဖို့အတွက်ပဲသူတို့ကရုံးကန်နေရတဲ့အတွက်အဲ့ဒါအစီအမပြေတော့ကလေးတွေအကြောင်းမထားပြနိုင်ဘူးဗျာအကြောင်းထားဖို့ရှိရလူကြောက်လဲတကောင်စင်းပါညာလူတွေလေအကြောင်းထားဖို့တော့ကအဲ့ဒါရှိမှပဲထားလို့ရတယ်သူတို့က
ဒီအရောင်ရရန်ပြောင်းလာတော့အဲ့ကောင်တွေကပျောက်ပြက်ကိုမြင်ကြတဲ့ဗျာဒါခေတ်ထဲပါလေသူကအများဆုံးပဲသူကြောင့်မိသားစုတွေထဲကចောင်းတက်နိုင်သူတွေကအစိုးရចောင်းတွေမှာတက်ကြပြီမတက်နိုင်သူတွေကတော့ကျွရွာတွေကဖုန်းတော့ကြီးတင်ပညာရေးចောင်းတွေမှာတက်ကြတယ်လို့စေနာဝန်ထမ်းကပြောပြပါတယ်လက်ရှိနိုင်ငံရေးအခြေအနေမှာတော့ပညာသင်ကြားရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေပြီးပြည်သူများစွာကတော့အာဏာရှင် ပေါ်ဆောင်ထားပါတယ်။ဒါပေမဲ့မြို့ပြစင်းရဲသားမိသားစုတွေမှာတော့ဒီပညာရေးနှစ်ခုလုံးကိုလက်လန်းမိနိုင်ဖို့ခက်ခဲနေတဲ့အနေထားပါ။ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူက
ဘူးဝေးသွားတာ။ရင်းအချင်းတွေက50 50ပဲ။မတက်ချင်လို့မတက်တဲ့ကောင်က50ရှိမယ်။တက်ချင်တဲ့လူ50ရကျတော့ဘုံကြောင်းပါညာတွေမှာလက်လန်းမိသေးတယ်။အခုချိန်မှာကျတော့ဇီးရိုးဖြစ်သွားတယ်။ဘာမှမရှိတော့ဘူး။တို့တွေတေးကြနွားကြမယ်။ဟိုနေရာတွေနေရာ3ခုနေထိုင်ရမယ်။အမောတို့တို့အတွက်ကမျှော်လင့်ချက်လည်းမရှိတော့ဘူး။ကျောင်းပညာရေးနဲ့ပတ်သက်လို့လည်းသူစဉ်းစားနေရမရှိတော့ဘူး
။ပလုံကောက်သူမတ်တင်တင်ကတော့သူ့ရဲ့ဆန္ဒကိုခုလိုပြောပြပါဗျ
။ညီမရဲ့ထိတ်ဆုံးကလေးလုံးလူတွေနဲ့အရာကတော့ညီမအိမ်ညီမရလေးတစ်ခုရစီခြင်းညီမရဲ့အဲ့ဒါတစ်ခုညီမစိတ်ထဲမှာရှိတယ်။ညီမဘလိုလေးနဲ့ပဲပြန်ပင်းပေးရသမီးရလက်စင်တော့ညီမရုပ်ပြီးပြန်ပင်းပေးနေ။နောက်ဒုတိယချက်ကအစာတွေကိုစောင့်ထားတယ်။အဲ့နှစ်ချက်ကညီမအရင်ညီမအဓိက
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဆောင်းမမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00တွင်မှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ပညာဆက်တင်နိုင်မှုခက်ခဲတဲ့ကျူးကျော်ရက်ကွက်ကကလေးတွေအကြောင်းတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါလိမ့်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်။အခုဆက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တန်ကဘာဆောင်းပါးကိုတင်ဆက်ပေးကြပါလိမ့်။မြန်မာနိုင်ငံရဲ့တရားရေးဆိုင်ရာ institution တွေဒါမှမဟုတ်လေကျင့်ထုံးတွေကပြက်ပြားသွားပါပြီလားငါတနက်ကငါဥပဒေဖြစ်နေပြီလားဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ဆက်ထားပါလိမ့်ရှင်
MSC International ဟောတဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကပေါကုလနေ့ရက်နေ့တုန်းကသတင်းထုတ်ပြန်ချက်တစ်ခုထုတ်ပါရင်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုဖမ်းဆီးစင်မှာလည်းဝန်ရမ်းမပါသလိုဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်စက်ကြမ်းကြုတ်စွာဆက်ဆံရပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖန်စီစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအဖြစ်အစဉ်တိုင်းမှာကျူးလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာဝင်အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်တရားရေး institution တရားရေးကျင့်ထုံးတွေပြပြသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်လက်ရှိအခြေအနေကိုကျွန်တော်တို့ဆောင်းသိန်းဦးနေနဲ့စပြီးသုံးသပ်ပြပါစီ
သူတွေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်။တစ်ခုကတော့ကျွန်တော် distributive justice လို့ခေါ်တဲ့မျှဝေတဲ့တော့တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်။အမှားပြင်ဆင်ပေးတဲ့တရားမျှတမှုပေါ့နော်။အဲ့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကဘာလဲဆိုလို့ရှိရင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲ။အဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုဘဲလို့သတ်မှတ်ကြတာဖြစ်ပါတယ်။သူသားအလုံးလိုက်နာရမယ်ကိစ္စတွေက distributive justice ပါ။ဒါကြောင့်မလို့ဒီလူ့ခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာရှင်းဝင်တာဖြစ်ပါတယ်။ဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributive justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကလည်းပြန်ပြီးတော့ချိုးဖောက်တဲ့သူကိုအပြစ်ပေးပြီးတော့ချိုးဖောက်ခြင်းခံရတဲ့ သူကိုနိမ့်နာမှုကုစားမှုပေးတဲ့ဟာကိုတရားရုံးနေရာနေပြီးဖြည့်ရှင်းပေးရတာဖြစ်ပါတယ်အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြီးနေဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်အဲ့တရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ် criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယဉ်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ရည်ရွယ်ချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နင့်နာတဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖွေပေးရတာဖြစ်ပါတယ်ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြံပေးစီအိုစုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပြစ်စီနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ
်။အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းပိုင်ကကစကားခုံးပြန်ကိုကရလို့ရှိရင် my goodness my loss မတင်တတ်ကငါ့ရဲ့ဥပဒေပဲဆိုဒါကိုစစ်ကောင်စီကလည်းကျင့်သုံးတယ်စန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြသလားတချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချေတာလားဆိုတဲ့မေးခွန်းတွေကိုမိတာကြာဆရာဘလို့မြင်ပါ့မလဲ
အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘသူကနေပြီးတော့ဒီကမကထလုတ်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်နေတယ်ဆိုတာကအင်တန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဒီတည်နှံ့ခိုင်မြဲအောင်ပေါ့နော်ထိမ့်သိမ့်နိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒါဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံချင်းဝါဒတွေအနာခစင်ဆိုတော့အဲ့ဒါပြောတာပါကြီးနိုင်ငံချင်းဝါဒတွေပေါ်လာတယ်ဟုတ်ကဲ့နိုင်နိုင်တယ်လို့ပေါ့နော်ကျွန်တော်တို့ဟာလုတ်သွားမယ်ဆိုတဲ့ဟာတွေပေါ့အဲ့ဒါကဘာလဲဆိုအင်တန်မှဒါရိုင်းဆိုင်တဲ့လူတွေရဲ့ရိုင်းဆိုင်ဘဝတုန်းကဒါရှိခဲ့တဲ့အနေအထားဖြစ်ပါတယ်။အရင်ကြီးတဲ့ကမ္ဘာကြီးမှာအဲ့ဒါမျိုးမဖြစ်ဖို့အတွက်တရားဥပဒေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်။အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တင်ပြပြပြောမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ဒီဥပဒေကလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributed justice အောက်ကနေပြီးတော့တရားမျှတမှုစံတန်မှုတွေကိုသတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားရတာဖြစ်ပါတယ်အဲ့ဒါမျိုးတွေကိုမရှိတော့ဘူးအဲ့ဒါမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်၌ကစပြီးတော့တရားမမျှတမှုကိုကျွန်တော်တို့လုပ်လာပြီတရားမျှတမှုကိုဖျက်ဆီးလာပြီဆိုလို့ရှိရင်တော့ဘသူမဆိုမိမိရဲ့အသက်အိုးအိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တဏီမဟုတ်တဏီနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီအဲ့လိုလှုပ်လို့လှုပ်ခံရတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ကျွန်တော်တို့ဒီတုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝကအလုံးမတည်ကြည်မဲ့မိသားစုဘဝတွေပျက်စီးသွားမယ်အခုမြန်မာပြည်မှာဖြစ်နေအဲ့ဒါပဲဒီရဲ့တည်ခံအစ်စ်ကဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဝင်စွမှုရေးကိုသူတို့ကိုယ်တိုင်ချုပ်ဖောက်နေတဲ့သူတွေကြောင့်မလို့ဖြစ်တယ်ဆိုတာကအထင်သာအမြင်သာကြီးဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလိုကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့လိုလူတွေကိုဖယ်ရှားဖို့လိုတယ်။အဲ့ဒီလူတွေမရှိဘဲနဲ့တရားဝင်စွမှုရေးကိုတကယ်လိုလားတဲ့တကယ်ကိုတိုင်းပြည်နဲ့လူမျိုးတွေပေါ်မှာလူသားတွေပေါ်မှာချစ်ချင်တဲ့သူတွေပုတ်ချုပ်တော့မှသာလေကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေးချမ်းမဲ့ဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်။အုပ်ချုပ်တဲ့သူတွေကိုယ်တိုင်၌ကကျွန်တော်တို့ဒီဥပဒေကိုချုပ်ဖောက်ပြီးဆိုတဲ့အခါကြလို့ရှိရင်တော့လူတူကနေပြီးတော့သူတို့တော်လှန်မှာဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအနေထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်။အင်တန်မှကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။ဒီလိုအချိန်နဲ့မှာတရားဥပဒေစိုးမိုးမှုမရှိတဲ့အချိန်ကိုသူတဘောသူဆောင်သွားပြီပေါ့နော်ဆရာ။ကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူ dynamic ဆိုင်သူဆက်တာဘယ်လောက်ထိစိုးသွားနိုင်
အဓိကကတော့ခက်ကိုတရားမျှတမှုလိုထားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာပေါ်ပေါက်လာဘာအရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလုပ်နေတဲ့အတွက်ကြောင့်မို့လို့เนาะဒါတွေကိုပြန်လည်ပြီးတော့တရားမျှတမှုလုပ်ရမယ်ဆိုပြီးတော့ဒီလူငယ်တွေကအစပေါ့ဒီလက်နက်ကင်တော်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကအချက်ကပေါ့เนาะဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုလုပ်နေတာလဲ
အဲ့ဒါအင်တာမအရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတောင်းရုပ်စုစည်းတဲ့နေရာမှာတရားမြတ်တမ်းမှုရရှိဖို့လူခွင့်ရည်တွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းတွေနဲ့ကျွန်တော်တို့ဒီလောကန်ဆောင်ရွက်နိုင်တဲ့ခေါင်းဆောင်တွေလောကန်ဆောင်ရွက်နိုင်တဲ့ကျွန်တော်တို့နောက်လိုက်တွေရအင်တာမအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာအဲ့ဟာဒီကိစ္စဟိုဒါကျွန်တော်တကယ်ကျွန်တော်တို့ဒ ပါဘောနော်တာယာဝပြောတဲ့နိုင်ငံတစ်ခုပြန်ပြီးတိဆောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ဒါပဲဒါကြောင့်မို့လို့ကျွန်တော်တို့အဓိကပြောနေတာကဓမ္မနဲ့အာဓမ္မကိုမြင်မှာဆိုတော့အဲ့ဒါဖြစ်ပါတယ်ဘယ်သူတည်းကဓမ္မဝါဒီတွေလဲဘယ်သူတည်းကအာဓမ္မဝါဒီတွေလဲအဲ့တော့ဓမ္မဝါဒီဘက်ကလည်းပဲဓမ္မဝါဒီတိုင်းနဲ့အညီကျွန်တော်တို့ဒီတရားနည်းလမ်းကြတဲ့လုံနည်းလုံဟန်နေတရားနည တိုက်ဖြစ်တဲ့နေရာမှာဓမ္မနီးနဲ့တိုက်ဖြစ်ရမှာဖြစ်ပါတယ်အဲဒါကြောင့်မို့လို့ဒီလိုအပ်တဲ့လက်နက်ကင်တော်လာရေးကိုလှုပ်ရလှုပ်နေသည့်တိုင်အောင်လက်နက်ကင်တော်လာရေးကနိုင်ငံရေးအဖြစ်မဟုတ်ဘူးတကယ့်နိုင်ငံရေးအဖြစ်ကဒီမြန်မာနိုင်ငံမှာတာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက် Federal Democracy နိုင်ငံထူထောင်မယ်ဆိုတာကအဓိကချက်ဖြစ်ပါတယ်အဲ့ဒီချက်ပေါ်မှာကျွန်တော်တို့ဒီခိုင်ခိုင်မာမာယုံကြည်သွားတယ်ယုံကြည်မှုရှိတယ်ဆိုပြီးတော့ယုံကြည်မှုရှိပြီးတော့တော်လှန်နေဆိုလို့ရှိရင်တော့တပြိုင်တည်းထဲမှာတော်လှန်ရေးလည်းအောင်မြင်မယ်တာယာဝါပြောတဲ့နိုင်ငံကိုလည်းထူထောင်နိုင်မှာဖြစ်ပါတယ်အဲ့ဒါကကျွန်တော်နိုင်ငံသားအားလုံးကစူးစမ်းရမယ်တောင်းဝန်ဖြစ်ပြီးတော့ကျွန်တော်တို့ဒီတော်လှန်ရေးသမားတွေကတော့အဲ့ဒီခံယူချက်နဲ့လှုပ်လှုပ်နေတယ်ဆိုတာကိုပြောချင်ပါတယ
်ဟုတ်ကဲ့ဆရာအခုဒီ interview လုပ်နေတဲ့အချိန်မှာပဲနေ့ရက်မှာပဲအာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးကိုကျင်းပတယ်မလေးရှားနိုင်ငံကြားရေးဝန်ကြီးကဒီသဘောတူညီမှု9ရက်နဲ့ပတ်သက်ပြီးဒီတိုင်းဆက်သွားလို့တော့မရတော့ဘူးအဆုံးသတ်လုပ်ငန်းစဉ်ဆိုင်ရာမူပေါင်းတက်ကိုဆွေးနွေးကြဖို့လိုအပ်နေပြီအဲ့ဒီမူပေါင်းမှာတရားမျှတရေး institution ရှင်နဲ့ပတ်သက်ပြီးဆရာဘယ်လိုမူပေါင်းမျိုးကိုထည့်
အဓိကချက်ကတော့ကျွန်တော်တို့ဒီ transitional justice ဆိုတဲ့အနေအထားပေါ့နော်တခုလိုရက်ကူကျွန်တော်တို့အမြင်အောင်ပြောမယ်ဆိုလို့ရှိရင်ခွေယူတကောင်လွတ်နေတဲ့ကိစ္စမျိုးမှာဘယ်လိုထိန်းသိမ်းနိုင်မလဲဆိုတဲ့ဟာက implement အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲဒီလိုမှာကျွန်တော်တို့မထိန်းသိမ်းနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေးဆက်ရတဲ့ပေးဆက်မှုတွေက implement များပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဆရာဝန်တွေကျောင်းဆရာတွေအားလုံးတည်တဲ့အတိုင်းပါပဲနော်တကယ်ဟိုဒီသူတို့ဘက်ကသူတို့ကိုမထောက်ခံတဲ့သူမှန်တယ်မရကိုကျွန်တော်အမျိုးမျိုးနဲ့ဆွဆွဲပြီးတဲ့ခါကျတော့ရိုက်နဲ့စစ်ဆေးတာเนาะတတ်တာဖြတ်တာအစားပေါ့เนาะမသေးသည့်တိုင်အောင်ခုနကျွန်တော်တို့ဒီတည်ထန်ကြတဲ့အမှုတွေနဲ့ဆွဆွဲပြီးတော့เนาะတတ်တာဖြတ်တာဒီထိလုပ်နေတဲ့အခါမျိုးမှာပေါ့လေเนาะကျွန်တော်တို့အာဒီဟာတွေကိုပထမဆုံးတားဆီးဖို့လိုပါတယ်အာထုံးစံတိုင်းမှာပဲကျွန်တော်တို့ဒီเนาะစူနေပွဲအကြောင်းပြောနေရတာအင်တာမကျွန်တော်တို့ဘာမှအလုံးမဖြစ်တဲ့ကိစ္စကြီးဖြစ်ပါတယ်။သူတို့အတွက်ကိုအချိန်ပေးနေသလိုဖြစ်ပါတယ်။အဲဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒုက္ခတွေကိုအတတ်နိုင်ဆုံးအတူဆုံးနည်းနဲ့ကျွန်တော်တို့ဖြည့်ရှင်းနိုင်ဖို့အတွက်ကိုလည်းပဲကျွန်တော်စဉ်းစားမှဖြစ်သလိုအဲဒီလိုကျွန်တော်တို့ဒီဖြည့်ရှင်းပြည့်တဲ့နောက်မှာလည်းခုနကျွန်တော်တင်ပြခဲ့သလိုပဲတရားဥပဒေစိုးမိုးရေးကိုလှုပ်ဖို့အတွက်လည်းပဲဒီပြည်နယ်ထဲဆောင်ရွက်ကြမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအချက်၅ချက်ကကျွန်တော်အလုံးမဖြစ်တော့ဘူး။ဒီဒိုင်ယန်လော်နီးနယ်ကတော့ဘယ်လိုမှလုံးဖြစ်တော့ဘူးသူတို့ဘက်ကလည်းပြန်လှည့်ကြအကြောင်းဖြစ်တယ်။ဘာလို့လဲဆိုတဲ့အခါကျတော့သူတို့ကအာဏာကိုမရရတဲ့နည်းနဲ့ပဲကျွန်တော်ယူထားရမှာဖြစ်ပါတယ်။ဟောဒါကသူတို့ဒီထင်ရှားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့သူတို့ကိုဖယ်ရှားဖို့နည်းကနည်းတာလည်းအလုပ်ဖြစ်တဲ့နည်းဖြစ်လိမ့်မယ်လို့ကျွန်တော်နည်းနဲ့အဲ့လိုရှုမြင်သုံးသပ်မိပါတယ
်။နောက်ဆုံးမင်းကပေါ့ဆရာ။အခုဆရာပြောသွားတာနဲ့ဆက်နွယ်ပြီးတော့မိုက်ကန်ဒါကအခုလက်ရှိတွားနေတဲ့မူဝါဒကနေဘလို့မူဝါဒမျိုးကိုပြောင်းသွားတင်တယ
်အရှင်းဆုံးနဲ့အတူဆုံးကတော့နံပါတ်1အချမ်းဖက်စေအုပ်စုမြောင်းလိုင်းကောင်းဆောင်တဲ့အချမ်းဖက်စေအုပ်စုကိုအတိမတ်မပြုဖို့နံပါတ်2အယူကြီးအစိုးရကိုအစိုးရတရားဖြစ်နေအတိမတ်ပြုလိုက်ဖို့လိုပါတယ်အဲ့လိုပြုလိုက်ပြီးရခါကြလို့ရှိရင်ကျွန်တော်တို့ဒီ transitional period ရဲ့ကာလအတော့တဲမှာတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဝိုင်းဝန်းပြီးတော့အားပေးကြမယ်ဆိုလို့ရှိရင်ကျွန်တော်ကဘာကြီးကနေပါဝိုင်းဝန်းပြီးအပေးကြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကျွန်တော်အတူဆုံးနဲ့အလွယ်ဆုံးကျွန်တော်တို့ဒီငင်းညာရေးနဲ့တာယာဝါပြောတဲ့နိုင်ငံတကူတည်ဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ဆရာကြီးကျေးဇူးပါပဲ။အခုတပြဆွေးနွေးသွားခဲ့တဲ့သူကတော့မြို့သားညီညီရေးအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်။ကျွန်တော်တို့
ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မှာကွန်နာစင်ကြားရာဖြစ်ပါသည်။ဖီယိုအမေရိကန်တရရဲ့စနေညမြန်မာဘာသာထုတ်လွှင့်ချက်တွေကိုမြန်မာစံတော်ချိန်ည9:00နာရီစနေတိုင်းမိတ်ခင်ပြန်စုဝါရှင်တန်ဒီစီမြို့တော်ကနေတရရဲ့ထုတ်လွှင့်ပေးနေတာဖြစ်ပါသေးရှင်။
VOA American တိုင်းရဲ့ရုပ်သံတွေရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့
၂၀၂၂ဩဂုတ်လ၂၀ရက်စနေနေ့ညVOA ရေဒီယိုရုပ်သံစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းတူမီတာ၃၁၃၂နဲ့၅၁လိုင်းလက်မီတာ၁၉၀တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ဒီဒီမက်အတွင်ထိတ်တဲရမြန်မာသတင်းတချို့ကိုအရင်ပြောပြပေးပါမယ်။ကုလသမဂ္ဂအတွင် ကိုလာသမကလူခွင့်ဆရာမဟာမင်းကြီးမီရှယ်ဘက်ချလာကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ရွေးကြဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတပတ်တွင်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကစူးစီးတင်ဆက်ထားပါတယ်ရှင်။
ကိုလာသမကအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကသူ့ရဲ့ပထမဆုံးမြန်မာနိုင်ငံခေစဉ်အတွင်နိုင်ငံရေးအကျဉ်းသားအားလုံးပြန်လည်ပေးဖို့နဲ့အကျဉ်းဆောင်တွင်ကွန်မြူနတီရပ်ဖို့တောင်းဆိုခဲ့တယ်လို့ပြောပါတယ်။အခုလ6ရက်နေ့ကစစ်ကောင်စီအခြေအကျဘုံမူကြီးမဲအောင်လိုင်းနဲ့တွေ့ဆုံချိန်မှာပဋိပက္ခတွေရော့ပါရေးအလေးပေးပြောကြားခဲ့တဲ့အကြောင်းအထူးက ye, kulatam gaye, soe murigo drinska papune, petipicare, tidure canzani are docare yo baye, caimare, chilano, sana, and pietello, genia gemma popia tabare, kulatam gapega, titue, sasanaga, the yewe mugo, di mapura loam hopulu le pio tabare, di kisi and drema, pansi taining canare, nanganotam binga bogo, to onsan sujine drippo, miss hezaga, down sukebi, to onsan suji, jama yen, and leshi, chene ripo, soe in jang le pio bale. A ထုတ်ကိုယ်စားလှယ်နဲ့တွဲဆောင်ခဲ့တဲ့စစ်ကောင်စီတင်ငကြိုင်ဝန်ကြီးဦးဝနာမောင်လင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးဖြည့်ရှင်ရမှာလက်တွဲကြကြအပြုသဘောဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအဂတိမှုလေးမှုအတွက်နေပြည်တော်အကျဉ်းထောင်အထူးတရားရုံးကဩဂုတ်လ9ရက်နေ့မှာထောင်နှံ6နှစ်ချမှတ်
Tomu, Susu Bong, Limu Dwet, Tong Chagi Rava. Don Sansuji go Sikong Siga, Tong Nan Chongnit, Taman Chama like the Apo, Kula the Maga, Shidong Ashaning and Yadin Asia, Uropa the Maga EU, American Ed Lu Queen Lila Sanji, where HRW again, a charter Sanya, a Suya Riga, Pitin Shocha Gejavi, Don Sansuji and Nangi China Alongo, Lu Pibu Dwet, Sikong Sigo, PR Pibu Gole.
နိုင်ငံတကာကိုတောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလျှက်ကြခီးစင်တဲ့အဂုလဆလီယနေ့ကရောက်ရှိခဲ့တဲ့ကုလသမဂ္ဂလူအခွင့်ရေးဆရာမဟာမင်းကြီးမီရှယ်ဘာရှ်လက်ကကော့ကပ်စ်ဗဇာမျိုးကရွင်ကြတုတ်ကဒေ့စကန်မျိုးကိုတွားရောက်ခဲ့ပါတယ်။ The security and freedom expression. ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်တာပါ။ခီးစင်အတွင်းရွင်ကြလူငယ်တွေရွင်ကြအမျိုးသမီးကောင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုပါမဟာမင်းကြီးဘတ်စလက်ကတွေးဆောင်ခဲ့ပါတယ်။ဒီခီးစင်ဟာကုလသမဂ္ဂရဲ့လူအခွင့်အရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ဘင်္ဂလားဒေ့ရှ်ကိုပထမဆုံးတွားရောက်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှ
India Uingwanjiga, Ogula Sekunyani Ma Pyovare. Drogo, Kulamagaye Dokade at Dima Pyu Kapya, Achigan Lu Achadine, Nasalina Yi Lonyo Yi Pi Melu, Wunji Hadi Sen Puriga, Twitter Samyanama Yibare, Inyanangama, Dihne Sambayati, Ruinja Dadonkuna Talao Shibi, New Delhi Myoma, Tatondiya Lao Shide Lu, Ruinja Yi Lu Shadu Diao Ye Pyogo, Riders Tidema Popyavare.
စစ်ကောင်စီရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံရဲ့ဆက်ဆံရေးကောင်းမွန်နေတဲ့အပေါ်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကခုခံပြောကြားခဲ့ပါတယ်ကိုလိုနီအုပ်ချုပ်မှုအောက်ကလွန်မြောက်ဖို့ဂျပန်ခေတ်ကချင်းကလေးကမြန်မာနဲ့အိန္ဒိယတိဆောက်လာတဲ့နိုင်ငံဆက်ဆံရေးဟာအခုချိန်ထိအပြောင်းအလဲမရှိသလိုပဲနိုင်ငံခြားရှုပ
ကောမြန်မာအဖွဲ့ကပြောပါတယ်မြန်မာကုမ္ပဏီဖြစ်တဲ့ Creative Explorations ရောင်းချခဲ့တယ်လို့ Justice for မြန်မာကအော်ဂူလာ19ရက်နေ့ကထုတ်ပြန်လိုက်တာပါဒေါ်လာ2000000တန်ဖို့ရှိတဲ့စနက်တန်3000ကိုSandy Middlecraft ကုမ္ပဏီကအခုနှစ်မတ်လ21ရက်နေ့ကတင်ပို့ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်တာတွေကိုကန့်ကွက်ဖို့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့မြန်မာရဲ
Kunyaniga, Kida then Gabo, like Balare, Dida, Kanka, Puye, Dapurine, Sigong Siro, Napa, Pian Lam, Jacamo, Pipuakirajan, Kida the Chu, the Song Herelo, Sigong Sigat in Topia Mare, Agada, Kida, then Shilan Gabo, Balare, Dida, Kanka, Puye, Dapurine, Sigong Siro, a Pian Lam, Jacamo, Pipuakirama, PDF no, they song Biro, Kida, and Mudat Une, a Mudamid the Ute Song Herelo, Sigong Sigat in Topia Mare. PDF the Ugole Pansi Mirelo, Botune, Drinza, Shilin by Mapiobare. Sikong Siga, Drin Topian Jede Maro, Dita Kanka Guye Dapori, De Sang Lare Lenet Kayan Rigoba Popia Tabare. Eri Ea Ridada, Jedanabong Sisi Yekeha, Kide then Garigo, Sisire Get Kule Piabare. Sigamu Aninaga, Jayarigo, Dita Kanka Guye Dapori, Shinelo Yusapi, Sikong Siga, Machakana Sotlu, Nemi Shilin Yeri Lulele Shibare.
Yamanangama Shuita Jatago, Jangwe, Nasat the Tainjoti, Ogola Sashianima, Patama Uzo, Yoshi Larawa, Daha Shilong Anshin and Dinga, Deya Wen Topian like that, Tambo Pibi, Dola Zine, Sigaza Mudijao, Shuiziga, Tenya, Tenya Kenidello, Shilong Anshiniga, Vuego Piovare, Jayang, Jaywe Ziguama, American Dolago, Yama Jangwe, Don't Down Lauti, Biwe Niara Jaule, Agulo Chini, Yoshi Niralo, Long Anshiniga, Piovare.
ညမနိုင်ငံမှာကြံွေတန်ဖိုးကြဆင်းပြီးတော့ကုန်စည်နှုန်းတွေတက်လာနေတာကြောင့်အခြေခံလုတ်အားခတိုးပေးဖို့ရန်ကုန်စက်မှုဇုန်20ကျော်မှာလုတ်ကန်နေတဲ့အထယ်ချုပ်ဆက်ရုံအလုပ်သမားတွေကအလုပ်ရှင်တွေကိုတောင်းဆိုနေကြပါတယ်။ကုန်စည်နှုန်းကြီးပြီးတော့အလုပ်ဝင်ပိုလာပေမလို့လဆာကတော့လွန်ခဲ့တဲ့၄ငါးနှစ်ကတတ်မှတ်ခဲ့တဲ့အခြေခံလဆာပဲဖြစ်နေတယ်ဆိုပြီးဖီယိုအေကိုပြောပါတယ်။လက်ရှ ma upre re ko malai na ja raw bu lo alou tama re ga we phan pyo so ne ba de
myama nai ngan tai ne pi ne data de chou ma mu mya bi ye ji ye shan ni da jaw ye be tin pi du re ko ke se ye apwe re ga be lo ya si shwe pyaung pi ne ya chein ma be di ye pai ne set bi ye ji nai ne lo mu sa la thana ga tadi pe tha ba de yangon myo pa win myama pi ne ya a daw mya mya ma mu ji le pyin na ne နောက်ဆက်တွဲရေကြီးရေရှမ်းတာတွေလည်းဒီရက်ပိုင်းနဲ့ဖြစ်ခဲ့ပါတယ် Kabli Pinle Bine, Bingla Pinle Oroma, Motoni Akao Nibi, Nauniti, Mumyanine, Chinijao, A two three Pujabule, Mulimatane Zalabida, Nyunjamu Uzitana, Nyunjaimu, Ula Tunga, Vioego, Taujaniga, Piovari.
ထိုင်တရားတပတ်တွင်မြန်မာသတင်းတွေကိုနားလည်ကိုညဝင်းအောင်လို့ပြောပြပေးကြရဖြစ်ပါတယ်။တစ်ဆက်ထဲမှာပဲတပတ်တွင်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါတယ်။ကုလသမဂ္ဂတွင်မှုချုပ်ယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်အုပ်ချုပ်တာတနည်းပြေသွားပါပြီ။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဆေရဲ့အဂလိလိုက်စာမှုအတွက်နောက်ဆုံးအယူခံ
ကလတ်တမကတွင်မှအန်တိုနီယိုဂူတရက်စ်ဟာဩဂတ်စ်လ17ရက်နေ့ကြာလာပြီးဒီမှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဖလော်ဒီမီယားဇယင်စကီအပြင်တူရကီသမ္မတရီစက်ဒီအာဒဝန်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါသည်။လေဗီဖ်မျိုးကိုရောက်လာတဲ့မစ္စတာဂူတရက်စ်ဟာလေဗီဖ်မျိုးသားတက္ကသိုလ်ကိုလည်းတွားရောက်ခဲ့ပါသည်။ကမ္ဘာစားနပ်ရိက္ခာကျေးဇူးတင်ပို့နိုင်ရ ပြောစုရဲ့လွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေအတွက်ဝိုင်အိုမင်းပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်ဝင်ရွေးဖို့ရီပါဘလစ်ကန်ပါတီတွင်ကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုအကြီးကျယ်ဝေဖန်ပြောဆိုသူအောက်လွှတ်တော်အမတ်လစ်ချေနီရှုံးနိမ့်သွားပါတယ်လစ်ချေနီဟာပြီးခဲ့တဲ့နှစ်လွှတ်တော်စီးနင်းမှုတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မ
ကောင်စကီကအနိုင်ရခဲ့ပါတယ်ထရန့်ကိုတရားစွဲတဲ့နယ်လို့လွှတ်တော်မှာမဲပေးထောက်ခံသူရီပပ္လီကန်အမတ်၁၀ယောက်ထဲကနှစ်ယောက်ပဲပါတီတွင်ကိုယ်စားလှယ်လောင်းရွေးပွဲတွေမှာအနိုင်ရခဲ့ပါတယ်ပနမရွေးချယ်ခံထားသူတွေအနေနဲ့နိုဝင်ဘာ၁ရက်နေ့ရွေးကောက်ပွဲမှာရှင်းပြကြမှာပါ
ကမ္ဘာကတော့ဒေါက်တာဂျိုဘိုင်ဒန်ဒီဇင်ဘာဆော်ပိုင်းမှာကိုဗစ်ရောဂါကူးစက်နေရကိုစိတ်ဆစ်တွေ့ရှိခဲ့ပါတယ်။ဒီလိုနေကြတော့ကအေးမီတဲ့ရောဂါလက္ခဏာတွေပြခဲ့ပြီးရင်နောက်PCR တက်စ်နဲ့ဆန်းသက်စစ်ဆေးခဲ့ရမှာကိုဗစ်ပိုးကူးနေတဲ့ဆရာကိုတွေ့ရှိခဲ့ရတာပါ။ကိုဗစ်ပိုးကူးဆက်ခံရတဲ့တမန်ဂျိုဘိုင်ဒန်ရောဂါပြောက်ပြီးတော့သတင်းပတ်ပိုင်းအကြံအပေးတမန်ကတော်ကိုဗစ်ကူးတာပါ။သူ့ကိုကိုဗစ်ရောဂါသက်သာပြောက်ကင်းစေတဲ့ဘက်စလိုဗစ်ဆေးနဲ့ကုသပေးနေတဲ့ဆွေပြောတမန်ကတော်ယုံကထုတ်ပြန်ထားပါတယ်။
ဩစတြေးလျဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ဟာဗန်နာယီဝန်ကြီးတာဝန်အပြင်ဝန်ကြီးနေရာ၅ခုကိုလျှို့ဝှက်တာဝန်ယူခဲ့တာဟာဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီကိုအားနည်းစေတဲ့လှုပ်ရှားဖြစ်တယ်လို့လက်ရှိဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကပြောကြားလိုက်ပါတယ်။ဝန်ကြီးတာဝန်တွေယူတာကိုဩစတြေးလျပြည်သူတွေမသိအောင်မော်ရီဆန်အစိုးရကလျှို့ဝှက်ထားခဲ့တာဟာတာမန်လုံးဝမဟုတ်တဲ့ sin tiêu vệ gia yu gare po, nang andi, taiwan cha, a tj weban kani yavare, wunji jo hong morrison garo, covid sako kabi gala, lua che ya, di down winego yugara, pietelo gawe, pioso b, lo dom mat down wingani, no trapo, down so murigo, becha kevare.
Afghanistan nengengo Taliban ni tengah balik dah Ogos 15 ni mada ni pido bawi. Di sini dah kalah dua mah nengengeka kunci meyari api siwa ilai jas ini bari. Emyut mina mekling area kunci relai sosial ni ama aku suye mekling area caw dan tiba jang tak kunci yaro bari. Lu ye dan li jelah si le Afghanistan nengema. Aje gan satau kongsi nongali tungsa ya gan nongla dan ni pido siye mude muk salong ngamumuri pido emya jas ini bari.
လူငယ်တဲ့တဲ့တုံးကတာလီဘန်တို့ပြန်ပြီးတော့အာဏာယူအုပ်ချုပ်လာခဲ့တဲ့နောက်ပိုင်းနိုင်ငံတကာရဲ့အကူအညီအများစုရုပ်သိမ်းသွားလာကြောင်းလက်ဆက်တအားကျမ်းမာရေးတဲ့ပညာရေးစားတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေလည်းယိုယွင်းနေပါလေ။မလေးရှားနိုင်ငံမှာအာဂရီလိုက်စားမှုနဲ့ထောင်နဲ့ဆက်နှစ်ချခံထားတဲ့ဝင်ကြီးချုပ်ဟောင်းနာဂျစ်ရာဇာရဲ့နောက်ဆုံးအယူခံကိုဩဂုတ်လ17ရက်နေ့ကြာ
ဩဂုတ်လ16ရက်နေ့အင်္ဂါနေ့တုန်းကတော့တက်တေထောက်ထားအစ်တဲ့အမှုပြန်စစ်ပေးဖို့သူ့ရဲ့လျှောက်ထားချက်ကိုတရားရုံးကပယ်ချခဲ့တာပါ 1MDB ဗန်ရင်းနှီးမှုမြုပ်နှံငွေရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေ 1MDB ဗန်ရင်းနှီးမြုပ်နှံမှုရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်နေတဲ့ပြစ်မှုတွေအပြင်လက်စားမှုတွေနဲ့ဝန်ကြီးချုပ်ဟောင်းနာချစ်ကိုထောင်ဒဏ်12နှစ်ချမှတ်ထားတာကိုအယူခံဝင်နေတာဖြစ်ပါတယ်။သူဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ် 2009ခုနှစ်ကနိုင်ငံတော်ဘန်နာရီနဲ့သူပူးတွဲတည်ထောင်ခဲ့တဲ့1MDB ဗန်ကဒေါ်လာ45ဘီလီယံကျော်ခိုးယူခဲ့တယ်ဆိုတဲ့စွပ်စွဲမှုပေါင်းဒါဇင်နဲ့ချီအတွက်သူ့မှာအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်းကပယ်ချထားပါတယ်။ဒီမိနစ်ကနိုင်ငံမှာတရုတ်တို့စောက်လုပ်ပေးထားတဲ့
Hanban Dota စိတ်ကန်းကို တရုတ်ထောက်လိုင်းရေးတမောယွမ်ဝမ်5ဩဂုတ်လ16ရက်နေ့အင်္ဂါနေ့တုန်းကစိုက်ကက်ခဲ့ပါတယ်။တရုတ်ထောက်လိုင်းရေးတမောတောင်အာရှဘက်လာလာကိုစိုးရိမ်နေလို့အိန္ဒိယဘက်ကပြောနေချိန်မှာရောက်လာတာပါ။ အာရှဥရောပအတိတ်ကလေးချောင်းလန်းဖြတ်တဲ့နဲ့တိဗီလင်္ကာနိုင်ငံရဲ့ဟန်ဘန်ဒူတာစစ်ကမ်းကိုတရုတ်တို့ကစစ်ချေစိုက်စခန်းဖြစ်အသုံးပြုသွားမှာကိုလေအိန္ဒိယကစိုးရိမ်နေတာပါ။လုံခြုံရေးဆိုင်ရာပညာရှင်တွေရဲ့အဆိုအရတရုတ်ယွမ်ဝမ်5တင်မောဟာတရုတ်ရဲ့နောက်ဆုံးပေါ်အာကာသထောက်လိုင်းရေးတင်မောအမျိုးအစားဖြစ်ပြီးတော့ဂျိုးရီတွေကိုချေရခန်းစောင့်ကြည့်လေးရှိတယ်လို့ဒုံးကျည်နဲ့ပ
ားနဲ့ထိုးခံခဲ့ရတဲ့လူသိများစာရေးဆရာဆယ်လမွန်ရရှ်ဒီဟာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမရှိတော့ပေမဲ့ပြန်လည်ကောင်းမွန်ဖို့အချိန်ယူရအောင်မယ်လို့မိသားစုကပြောပါတယ်။ဩဂုတ်လ၁၂ရက်နေ့ကနယူးယောက်ပြည်နယ်မှာလုပ်တဲ့စာပေဟောရွက်ပွဲတစ်ခုအတွင်းစာရေးဆရာရရှ်ဒီဓာတ်နဲ့အချက်ပေါင်းများစွာထိုးခံခဲ့ရတာဖြစ်ပါတယ်။1988ခုနှစ်ကစာရေးဆရာရရှ်ဒီရေးသားထုတ်ဝေခဲ့တဲ့ The Satanic vs. Saul ဟာအစ္စလာမ်ဘာသာကိုစော်ကားတယ်လို့ဆိုပြီးမွတ်စလင်နိုင်ငံတွေကအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။အဲ့ဒီအချိန်ကအီရန်ဘာသာရေးကောင်းဆောင်အယာတိုလာခိုမီနီကဆိုရင်သူ့ကိုတတ်ဖို့အထိပြောခဲ့တာပါ။ဆာလမန်ရရှ်ဒီကိုဓာတ်နဲ့ထိုးသူကလည်းစာရေးဆရာဟာအစ္စလာမ်ဘာသာပေါ်တိုက်ခိုက်သူဖြစ်တယ်လို့ New York Post သတင်းစာနဲ့ထောင်ထဲကနေမေးမြန်းကမှဖြေကြားခဲ့ပါတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဘက်ကရက်တည်ခဲ့တဲ့စာရေးဆရာကြီးဒါနဲ့ထိုးခိုက်ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်ဆိုရကပြောထားပါတယ
်။တပတ်အတွင်းထိတဲ့ရနိုင်ငံတကာဇင်းနစ်ကိုကိုဝင်းခေါမောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။စနေနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒါလောက်ပါပဲရှင်။ဒီစနေနေ့ညအတွက်နောက်ဆုံးရသတင်းကြေကျုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ယူကရိန်းမှာရုရှားသိမ်းပိုက်ထားတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার ဓာတ်အပိစက်ရုံဇပိုရီရှာဒီဇပိုရီရှာကို IAEA ရဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီစစ်ဆေးရေးမှုတွေဝင်ရောက်စစ်ဆေးခွင့်ပေးရရုရှားသမ္မတဗလာဒီမီယာပူတင်ကပြန်စစ်ဆေးနေတဲ့အကြောင်းပြင်သစ်သမ္မတရုံးကပြောခဲ့ပါတယ်စစ်ဆေးရေးမှုတွေကိုရုရှားနိုင်ငံကနေတဆင့်ဇပိုရီရှာဓာတ်အပိစက်ရုံကိုတွားရောက်စစ်ဆေးခွင့်ပြုဖို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောင်းဆိုထားတာဖြစ်ပါတယ်ဇပိုရီရှာနျူကလ িয়ার ဆက်ရုံတော်ဝိုင်းအဖြစ်ခက်တိုက်ခိုက်မှုတွေဖြစ်နေရာကြောင်း1986တုန်းကChernobyl nuclear ဓာတ်ပေါင်းပေါ်ပောက်ကွဲမှုတုန်းကကြုံခဲ့ရတဲ့အစိတ်အသက်အန္တရာယ်ထက်အဆမတန်ဆိုးရွားတဲ့ဘေးကြုံရမှာကိုဥရောပတလောဆိုးရိမ်နေကြတာဖြစ်ပါသည်။တူရကီနိုင်ငံမှာရောက်နေတဲ့ယူကရိန်းကောက်နှံတဲ့သင်္ဘောတစ်စီးကိုတာဝန်ရှိသူတွေစစ်ဆေးတာကိုကလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကိုတိုင်လေးလာခဲ့ပါသည်။ယူကရိန်းကောက်နှံတွေကိုလေးလာတာကာလအတွင်းတင်ပို့ဖို့ယူကရိန်းနဲ့ရုရှားကြားဇူလိုင်လမှာသဘောတူညီမှုရခဲ့ပြီးတဲ့နောက်ပင်လယ်နဲ့ထဲကအိုဒက်ဆာစစ်ကမ်းအပါအဝင်တခြားယူကရိန်းစစ်ကမ်းတွေကနေတင်မောစုစုပေါင်း25စီးထွက်ခွာသွားခဲ့ပြီးဆိုပြီးတော့တွင်မှုချုပ်ကတောက်ကြံတွေကပြောခဲ့ပါသည်ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကြောင့်ရုရှားရဲ့ထွက်ကုန်တွေကိုအနောက်နိုင်ငံတွေကမဝယ်ဘဲနဲ့ပြစ်ပယ်ထားချိန်မှာတရုတ်ကတော့ရုရှားရဲ့ကြောက်မီးသေးတွေကိုမနစ်ကထက်စာရင်14ရာခိုင်နှုန်းတိုးပြီးတော့လျှော့ဈေးနဲ့ဝယ်ယူခဲ့ပါတယ်။ဒါဟာ9နှစ်လောက်အတွင်းမှာအမြင့်ဆုံးတင်သွင်းမှုလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ပထမဆုံးမြောက်ကျောက်ယောဂါကူးစက်ခံရသူကိုတွေ့ရတဲ့အကြောင်းအင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကစနေနေ့တုန်းကကြေညာခဲ့ပါတယ်။အိန္ဒိချင်းစင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့လမှာစတင်ကူးစက်မှုတွေ့ခဲ့ရသလိုဩဂတ်လ9ရက်နေ့အထိဆိုရင်အတည်ပြုလူနာ15ယောက်ရှိသွားပြီးဖြစ်ပါတယ်။ဩဂတ်လ20ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပါတယ်။အသံမိုင်းအင်ဂျင်နီယာတွေကတော့ Bill Andreden နဲ့ DN1 တို့ဖြစ်ကြပါတယ်။စီစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်စီစဉ်ကိုအစီအစဉ်ပြီးပြီးချင်းညစင်နိုင်ကနေ17နိုင်မှလည်းတလဲပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်။ Video ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.